မတရားသင်အုပ်ဥပဒေပုံမှန်စက်ခွန်1နဲ့တိဘောချင်းထောင်မှာ DVB နဲ့အရာဝတီသတင်းဌာနကသတင်းတော့3ဦးဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးတော့သတင်းတော့ကသူ့အလုပ်လုပ်တဲ့အပေါ်အရေးမယူသင့်ပေမဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်အောင်လုပ်တာထင်ရှားတယ်ဆိုရင်တော့အရေးယူအားမှာဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်တဦးကပြောလိုက်ပါတယ်။တမတော်ကပုံမှန်စက်ခွန်1နဲ့တရားစွဲဆိုထားတဲ့သတင်းတော့3ရဲ့အာမခံရှောက်ထားမှုကိုတီဘောမျိုးနဲ့တရားရုံးကဒီကနေ့ထပ်ပြီးတော့ပယ်ချလိုက်တာပါ။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့မမြင့်မြင့်ခိုင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့ဩဂတ်လ18ရက်နေ့တီဘောမြို့နယ်တရားရုံးမှာမတရားတဲ့အဥပဒေပုံမှန်ဆက်ခွန်တင်တဲ့တရားစွဲဆိုခံထားရတဲ့ DVB သတင်းဌာနကသတင်းတော်ဦးအေးနိုင်နဲ့ကိုပြည့်ဖုံးအောင် AR သတင်းဌာနကသတင်းတော်ဦးသိန်းစောခေါ်လဝီဝန်တို့ရဲ့အာမခံရှောက်ထားမှုဒုတိယအကြိမ်ပယ်ချခံလိုက်ရပါတယ်။တရားလိုပြသက်သေတွေစစ်ဆေးတဲ့အဆင့်မပြည့်သေးတာမို့အာမခံပယ်ချတာဖြစ်တယ်လို့တရားသူကြီးဘက်ကအကြောင်းပြချက်ပေးတဲ့အကြောင်းသတင်းတော်ဘက်ကကိုစားပြုတရားလွှတ်တော်ရှိနေဒေါ်ရွှေမိုးညွန့်ကပြောပါတယ်
သူကဒီပေါ့ဒီတက်သေးတွေကြံနေတယ်တက်သေးတွေကြံနေတယ်ဒီအကြောင်းအမှုဖြစ်အကြောင်းအရာတွေကလည်းဟိုအရေးကြီးတဲ့တက်သေးကစာရွက်စာတမ်းတွေဒီတက်သေးတွေသင်သွင်းတဲ့အဆင့်မပြီးသေးဘူးပေါ့အဲ့ဒါကြောင့်ဒါပဲတယ်သူကဟိုအမေချာတစ်ခါကဥပဒေရရှိရတယ်ဒီဘုံမမျက်မောင်အောင်ကိုအဓိကတက်သေးဖြစ်တဲ့ဘုံမမျက်မောင်အောင်စစ်ဆေးပြီးမှအမကပေးတင်ကြအောင်သူကလျှောက်ထားတာလေးရှိတော့ပေါ့နော်အရေးကြီးတက်သေးကြံနေရဲ့အဲ့ဒါကြောင့်အမကမပြီးသေးဘူးပေါ့
ဒီကနေ့တရားရုံးချိန်မှာတမရော်ဘက်ကတရားလိုတက်တီဘုံမှုမျက်မှောက်အောင်ကိုစတင်စစ်ဆေးခဲ့ပြီးတရားလိုဘက်ကတက်တီကန် CD ပြားကိုတင်သွင်းခဲ့ပါတယ်။ဒါပေမဲ့တရားလိုဘက်ကတင်သွင်းတဲ့တက်တီကန်ပစ္စည်းဟာမူရင်းတက်တီကန်ချက်တွေမဟုတ်တဲ့အတွက်ဥပဒေနဲ့မညီညွတ်တော်မူရှိနေတွေကကန့်ကွက်ခဲ့တဲ့အကြောင်းဒေါ်ရွှေမိုးညွန့်ကပြောပြပါဗျာ။
တရားလိုပြတက်တီဘုံမှုမျက်မှောက်အောင်ဆက်တယ်ဘုံမှုမျက်မှောက်အောင်ဆင့်နေတဲ့အချိန်မှာဒီအဓိကစင်မင်းချင်းအချိန်မှာပဲသူတို့ဘက်ကနေပြီးတော့တက်တီကန်သွင်းတယ်ဒီ CD ရာကိုသွင်းတဲ့အခါမှာကျမတို့ဘက်ကကန့်ကွက်တယ်ဥပဒေနဲ့မညီဘူးသူကမူရင်းတက်တီကန်စစ်ပြီးပါမလားတော့သူကမူရင်းတက်တီကန်ချက်ကဖုန်းထဲမှာရှိနေတယ်အဲ့ဒီဖုန်းက data တွေကိုသူကဖြတ်ပလိုက်တယ်နိုင်ငံတော်လုံခြုံရေးအတွက်ဖြတ်ပလိုက်တယ်ဆိုတော့သူကအကြောင်းပြလိုက
်သတင်းတော်သုံးဦးဖမ်းဆီးခံထားရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သတင်းတော့တွေသူ့လို့သူလို့တဲ့အပေါ်ဖမ်းဆီးတာမဖြစ်သင့်ဘူးလို့ပြောပါတယ်။ဒါပေမဲ့တစ်ဖက်မှာလက်နက်ကင်အဖွဲ့တွေနဲ့ဆက်သွယ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်အောင်လုပ်တာထင်ရှားတယ်ဆိုရင်တော့အရေးယူရမှာဖြစ်တယ်လို့သူကဆိုပါတယ်
။အများပြည်သူတွားလို့ရတဲ့နေရာသူတို့တွားတာဖြစ်တဲ့အတွက်ကြောင့်ဒီပေါ်မှာတော့အရေးမယူသင့်ဘူးပေါ့နော်။နောက်တစ်ခုကကြတော့သတင်းတော့တယောက်အနေနဲ့သတင်းရယူတဲ့အလုပ်တစ်ခုကိုလုပ်တာအတွက်လည်းအာအေးမယူတင်ဘူးပေါ့နော်ဒါကပထမအပိုင်းပါခင်ဗျဒုတိယအပိုင်းကကြတော့ဟိုသူတို့ဒီဟိုပေါ့လက်နက်ကင်တောင်းရန်သူနဲ့ဆက်သွယ်ပြီးတော့လက်နက်တော်လုံးရိုးရေးကိုထိခိုက်စေနိုင်တဲ့အလုပ်ကိုလုပ်ခဲ့တယ်ဆိုတဲ့အထောက်အထားကိုတွေ့ရင်တော့ဒါအေးအေးယူရမှာဖြစ်ပါတယ်
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့တော့တရားရုံးပေါ်ရောက်ရှိနေပြီးဖြစ်တဲ့အမှုကိစ္စတွေကိုဂျောင်းဝင်ဆွတ်ဖတ်မှာမဟုတ်ဘူးလို့ဥယူလွင်အောင်ကပြောပါတယ်
အခုကတော့ဟိုတရားရုံးရောက်သွားပြီဆိုတော့ကျွန်တော်တို့ဘာမှဝင်ရောက်ဆွတ်ဖက်လို့မသိတော့ဘူးပေါ့လေတမတော်ကလည်းသူ့လက်ထက်မှာမရှိတော့ဘူးပေါ့ဒီဒီကိစ္စကသူ့လက်ထက်မရှိတော့တရားရုံးတင်လိုက်ပြီဖြစ်တဲ့အတွက်ကြောင့်ဟိုတရားရုံးကပဲမြန်မြန်ဆန်ဆန်အစစ်ဆေးပေးဖို့ပဲရှိပါတယ်တမတော်ကိုအကြံပေးလေတမတော်ကသူ့လက်ထက်မှာမရှိတော့ဘူးတရားရုံးရောက်သွားပြီဖြစ်ပါတယ်ခင်ဗျာ
မြန်မာလူ့ခွင့်ရေးကော်မရှင်ဟာပြီးခဲ့တဲ့ရက်ပိုင်းကတီဘောအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတော်၃ဦးနဲ့တွားရောက်တွေ့ဆုံခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းကအကျဉ်းထောင်တွေကိုလည်းတွားရောက်လည်လာခဲ့ပါသေးတယ်။ DVB သတင်းဌာနကသတင်းတော်ဦးအေးနိုင်နဲ့ကိုပြည့်ဖုံးအောင် AR သတင်းဌာနကသတင်းတော်ဦးသိန်းစောခေါ်လဝီဝန်တို့ဟာပြီးခဲ့တဲ့ဇွန်လ26ရက်နေ့ကတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA လက်နက်ကိုင်နေမြေမှာလုပ်တဲ့မူရစေဝါဖြက်စီးတဲ့ပွဲကိုတွားရောက်တရင်ယူပြီးအပြန်လမ်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့နောက်တစ်ကြိမ်ယုံကြိမ်ကိုတော့ဩဂတ်လ25ရက်နေ့မှာပြန်လည်ချင်းဆိုထားတာလည်းဖြစ်ပါတယ်ရှင်။